လုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့စီရင်အရာ2019ခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်းဟာ54သန်းကျော်တယ်လို့သိရပါတယ်။အဲ့ဒီထက်က80ရာခိုင်နှုန်းဟာကျေးလက်ဒေသနဲ့လူထုဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့2020အထွေထွေရွေးကောက်ပွဲမှာမဲပေးနိုင်တဲ့အသက် 18 နှစ်ပြည့်ပြီးသူ38သန်းကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ကျေးလက်ဒေသနဲ့လူထုများတဲ့အတွက်ကျေးလက်နေလူထုရဲ့မဲပေးဖို့စိတ်ဝင်စားမှုဟာရွေးကောက်ပွဲအတွက်အဓိကကြတဲ့အချက်တွေကတစ်ခုဖြစ်နေပါတယ်။2015ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်မုံရအောင်ရှင်ကလည်း NLD အနေနဲ့ကျေးလက်နေလူထုများတဲ့ပြည်내ဒေသတွေမှာအတော်ရုံးကန်ရမယ်လို့ RFA ကနေအောက်တိုဘာလ10ရက်နေ့ကထုတ်လွှင့်တဲ့ယနေ့နိုင်ငံရေးအစီအစဉ်မှာပြောခဲ့ပါတယ
်။ဟိုတိုင်းဒေသကြီးတွေမှာတော့ကျွန်တော်တို့ဟိုတော်တော်လေးဟိုစိတ်ချတဲ့အနေအထားရှိပါတယ်။တော်တော်များများပေါ့မြို့နယ်တော်တော်များများပေါ့တို့တော့လည်းပဲပြည်내ဒီမှာကတော့တော်တော်ရုံးကန်ရမယ်ပြည်내ဒီဒေသတွေရှိတယ်။မှဆိုပါဆိုရခိုင်ဆိုပါဆိုရခိုင်ဆိုရင်ကျွန်တော်တို့ရုံးကန်ဆိုလို့ပဲအခုကြည်နေရဆိုလို့ရှိရင်ရခိုင်ဒေသကဒီပါတီတွေလည်းရုံးကန်ရတာပဲ။ကျွန်တော်တို့အရင်လိုတော့ပေါ့ပေါ့လို့လို့တော့မရဘူး။လွန်လွန်လင်းတော့ဟိုနိုင်မယ်လို့ဆိုပြီးတော့ဟိုအားမစိုက်ပဲလို့လို့တော့မရဘူး။အားစိုက်ပြီးတော့ဒီချာလုံးပါ
ရွေးကောက်ပွဲတွေမှာနိုင်ငံရေးပါတီတွေဟာရုံးကန်ရမြဲဖြစ်ပေမဲ့ဒီနှစ်ကတော့ COVID-19 ကပ်ရောဂါနဲ့တက်တဲ့တိုးနေတဲ့အတွက်ပိုလို့ရုံးကန်ရမှာဖြစ်ပါတယ်။ဒါကိုရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဂုံးချိန်ရွာကမဆန္ဒလွင်ရဲစကားအရသိနိုင်ပါတယ
်။တခွန်းနဲ့ပြောပါဆိုရင်တော့မဲလုံးဝမထက်ချင်ဘူး။ဖြစ်လို့လဲဆိုတော့ထဲမဲ့ပါတီလည်းမရှိသလိုပဲခံစားရတယ်။ကြံ့ဖို့တော့အစကလေးကအစင်းနဲ့မထက်ပါဘူး။ဒါပေမဲ့ NLD ထက်မဲ့ဆိုပြန်တော့လေကိုဗစ်ကလည်းရှိတယ်မင်းကလူတွေဘယ်လောက်တန်းစီနေမလဲဘလူးတင်းနဲ့တိုးထဲရမလဲဆိုရတာရှိတယ်။ဘာပဲဖြစ်ဖြစ်ကို့အသက်ကိုရင်ပြီးတော့ဟိုမဲထဲဖို့ကတော့စိတ်ဝင်စားဘူးတကယ်ပြောတာ
ပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့အဲ့လို COVID-19 ကြောင့်မဲပေးဖို့တွန့်ဆုတ်နေသူတွေအတွက်အစီအစဉ်တွေအသေးချာလုပ်ထားတယ်လို့ဆိုပါတယ်
။ဒီရွေးကောက်ပွဲကိုဒီ COVID-19 ဖြစ်နေတဲ့ရကာလာတော်တွင်မှာကျန်တဲ့နိုင်ငံတွေမှာကျင့်ပါတဲ့အတွေ့အကြုံတွေအကုန်လုံးယူပြီးတော့ကျွန်တော်လုပ်ထားပါတယ်။ကျွန်တော်တို့တဲ့အခုအချိန်နေ့တဲ့အစာပေါင်း3-4-50ဆိုးရွားတဲ့နိုင်ငံတွေမှာလည်းပဲကျင့်ပါပြီးခဲ့တာ။အဲတော့ကျွန်တော်ကစိုးရိမ်စရာစိုးရိမ်စရာရှိတယ်ဆိုစိုးရိမ်နေလို့တော့ပြောလို့တော့ရပါတယ်။သို့တော်လည်းပဲဒီတမကများတဲ့ကျွန်တော်တို့အင်မတန်ကိုကျွန်တော်အစာပေါင်း3-4-50များတဲ့နိုင်ငံတွေမှာလို့ကျင့်ပါပြီးသွားပြီ။ကျင့်ပါပြီးသွားတဲ့ရေကောက်ဝယ်မှာကျင့်ပါပြီးသွားတဲ့အဲ့ဒီအတွေ့အကြုံတွေကိုယူခဲ့တယ်။ယူခဲ့ပြီးတော့သူတို့ရဲ့အခြေအနေတော့မင်းမြန်လေ။အဲ့တီးတီးလင်္ကာနိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရပြောတာဆိုရှင်အဲ့ဒါလို့ရွေးကောက်ပွဲကျင်းပတဲ့ဒီ COVID-19 ကူးစက်ခံတဲ့အတွေ့မှာရွေးကောက်ပွဲကျင်းပတဲ့အတွက်ကြောင့်ရောဂါကူးစက်လာတယ်ဆိုတာမရှိပါဘူးဆိုပြီးတော့အဲ့လိုပေါ့။ကျွန်တော်တို့ကလည်းယုံတယ်ကျွန်တော်တို့ဒီဟာဒီရွေးကောက်ပွဲမှာတော့ဖြစ်ရင်ရွေးကောက်ပွဲမှာလာမဲပေးတဲ့မဲဆန္ဒရှင်အနေနဲ့ခုကျွန်တော်တို့သမ္မာထားတဲ့စံလုံငန်းလမ်းညွှန်အပိုင်း1အပိုင်း2ရှိတယ်။ဒါတွေကိုတိတိကျကျလိုက်နာမယ်ဆိုလို့ရှိရင်လုံးဝဒီရုပ်ောက်ဝက်မှာမဲလာပြေးခြင်းအတွက်ကြောင့်တော့ကူးစက်မှုမရှိနိုင်ဘူးလို့ဒီလိုယုံကြည်တယ
်။နိုင်ငံရေးအခြေအနေအရရော COVID-19 ကပ်ရောဂါကြောင့်မှာမဲပေးဖို့တွန့်ဆုတ်နေကြသူတွေရှိတယ်လို့မဲပေးဖို့အားထက်သရောတက်ကြွနေကြသူတွေလည်းရှိပါတယ်။ဒီ
ကတော့ NLD ကိုပဲမဲပေးမှာပါ။သမီးငါက25ရက် NLD ဝယ်မေးပေးကြတော့အဲသမီးတို့ရဲ့ရင်ထဲကဖြစ်တည်လာတာပေါ့နော်ဒီအမဲစုကိုချစ်တဲ့စိတ်နဲ့သမီးတို့ဒီလိုမျိုးမရှိတဲ့ကြားထဲကနေပြီးတော့အာပစ္စည်းလေးတွေပေါင်းလာပြီးတော့အဲ့လိုမျိုးလောက်တာပေါ့နော်အမဲစုကချစ်တယ်ယုံကြည်တယ်သူရဲ့အခုသားသမီးတွေလည်းရှိတယ်ပေါ့နော်အဲအနာကမျိုးဆက်တွေဒီအမဲစုရဲ့ပေါင်းကြိုးတွေကိုအများကြီးရမယ်လို့လည်းမျှော်လင့်နေ
ရှိရလေးပေါင်းနှံပြီးတော့NLD ကိုထောက်ခံအင်အားပြပွဲအတွက်တီရှက်လာဝယ်တာကတော့ AR တိုင်းငပုရောမြို့နယ်ပိုးလောင်းရွာကမလုံလေးဖြစ်ပါတယ်မလုံလေးလို့ဘဲပါတီကိုမဲထည့်မယ်ဆိုတာပိုင်းဖြတ်ထားပြီးသားလူတွေရှိတယ်လို့အခြေအနေကိုကြည့်ပြီးတော့မဲပေးမဲ့သူတွေလည်းရှိနေပါတယ်ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်ဒုံရီးခေါင်းရွာမှာနေတဲ့ခွန်လွန်မြိုင်ကတော့ကို့အတွက်ကြည့်ပေးတဲ့ပါတီကိုမဲပေးမယ်လို့ပြောပါတယ်
အနိမ့်မတခါမှဟိုပါကျွန်တော်တို့ကမဲပေးခွင့်ရှိတယ်ဆိုတာကျွန်တော်အဲ့လိုအကြောင်းမလို့ကျွန်တော်မဲပေးလို့ပေါ့ဒီတော့ကပေးခဲ့တယ်ဆိုတာသူတို့ကောင်းလို့
ပြီးတော့ကိုယ့်အတွက်သူတို့ကြည်ပြီးလို့ပူပေးခဲ့တယ်ပေါ့ဒီနေ့တကယ်လို့သူတို့ကကိုယ့်အတွက်မကြည်ပေးဘူးဆိုတော့ကိုယ်လည်းမင်းပြင်းရှင်တဲ့စိတ်စာရမရှိပါဘူးပြီးခဲ့တဲ့ဩဂုတ်လတွေကကောက်ယူခဲ့ပြီးတော့အောက်တိုဘာလ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ဖေးစီရဲ့စစ်တမ်းမှာ2015ခုနှစ်ကနေရှင်ရင်2020မှာပြည်သူတွေရဲ့နိုင် Nengen tari ye tomo de bonga, la me yu kapu ene patabi, so yin zia, tamamo, saying komu mishi wulu pisu jabi me, tomo de bongaro, COVID 19, tamamo yin, jemma yin e patabi, so yin buban jare lu pisu jabare. Taja, maybe when she do ye tawa lauka, maybe me lu jambian dressa nime me. Ain't emma, kulu yu kapu, jimbabu, the day na balada lure a chain tea, pe party go, maybe a mimma, mwe gwen nine de du rene. COVID-19 ကာယောဂအနေရကိုကြောက်ပြီးတော့တကယ်မဲပြီးတဲ့နေ့မှာထွက်မလာမဲ့သူတွေကလည်းမြို့ပြမဟုတ်တဲ့ဒေသတွေမှာရှိနေပါတယ်အခုလိုစိန်ခေါ်မှုပြင်းထန်တဲ့ရွေးကောက်ပွဲမှာနိုင်ငံလူဦးရေရဲ့80%ကိုနှုန်းရှိတဲ့ကျေးလက်နေပြည်သူတွေကိုဆွဲဆောင်နိုင်မှုဟာအင်အားကြီးပါတီတွေရဲ့အောင်နိုင်ရေးတော့ကြတဲ့တွေကတစ်ခုဖြစ်တယ်လို့နိုင်ငံရဲ့90%ကံကြမ္မာလည်းဖြစ်နေပါတယ်ရှင်